အမေရိကန်သမ္မတဘရက်အိုဘားမားကအထက်လွှတ်တော်အမတ်ဂျွန်ကယ်ရီကိုအမေရိကန်နိုင်ငံသားရေးဝန်ကြီးရာထူးကိုဆက်ခံဖို့အတွက်အမည်စရင်တင်သွင်းအဆိုပြုလိုက်ပါတယ်။ဂျွန်ကယ်ရီဟာရှေ့လာမယ့်နှစ်တွေအတွင်းအမေရိကန်တန်တမာရေးလုပ်ငန်းစဉ်တွေအတွက်ပြီးပြည့်စုံတဲ့ရွေးချယ်မှုဖြစ်တယ်လို့သမ္မတအိုဘားမားကအင်ဗီရိုမှာတောက်ကြနေကချီးကျူးပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းသူလှုပ်ခဲ့တာတွေကြောင့်ဂျွန်ကယ်ရီဟာအထက်လွှတ်တော်အမတ်တွေနဲ့ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေကြားမှာယုံကြည်ကိုးစားမှုကိုခံရသူအများကလေးစားခြင်းခံရသူဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။ရှေ့လာမယ့်နှစ်တွေမှာစိန်ခေါ်မှုတွေအများကြီးရင်ဆိုင်ရမှာဖြစ်ကြောင်းဒါပေမဲ့အမေရိကန်နိုင်ငံအနေနဲ့ဆက်ပြီးတော့ဥဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်းသမ္မတအိုဘားမားကပြောပါတယ် Massachusetts ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဖြစ်တဲ့ John Kerry ဟာအထက်လွှတ်တော်နိုင်ငံသားရေးရာကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်ပြီးအာဖရိကကနေပါကစ္စတန်လိုမျိုးပြဿနာတွေအကြီးအကျယ်တက်နေတဲ့ဒေသတွေကိုလည်းတွားရောက်ခဲ့မှုသူဖြစ်ပါတယ်ဒါအပြင်သူဟာဗီယက်နမ်စစ်ပြန်တအူးလည်းဖြစ်ပါတယ်။အသက်69နှစ်ရှိပြီဖြစ်တဲ့ Mr. Kerry ဟာ2004ခုနှစ်တုန်းကဒီမိုကရက်ပါတီကိုကိုယ်စားပြုပြီးတော့သမ္မတရွေးကောက်ပွဲဝင်ရောက်ယှဉ်ပြိုင်ခဲ့ပြီးအဲဒီတုန်းကသူဟာသမ္မတ George W. Bush ကိုရှုံးနိမ်ခဲ့တာပါ။အထက်လွှတ်တော်ကသာအတည်ပြုခဲ့မယ်ဆိုရင်တော့ John Kerry ဟာ Hillary Clinton စီကနေနိုင်ငံသားရေးဝန်ကြီးရာထူးကိုဆက်ခံရမှာဖြစ်ပါတယ်ခင်ဗျာ။